ရန်နဲ့ချီတဲ့ရ ेंजर ဒုက္ခသည်တွေကိုတင်ဆောင်လာတဲ့လှေ30မိနစ်ဒီသတင်းပတ်ထဲမှာဘင်္ဂလားဒေ့ရှ်ကနေထွက်ခွာလာနေတယ်လို့ဒုက္ခသည်တွေကတောက်ကြနေမှာပြောပါတယ်အခုလက်တလုံးမှာအင်ဒိုနီးရှားနိုင်ငံအခြေပြည်နယ်မှာရ ेंजर ဒုက္ခသည်တထောင်ကျော်လှေတွေနဲ့ရောက်လာပြီးနောက်ပိုင်းမှာနောက်ထပ်ရ ेंजर လေတွေထွက်လာတာပါရ ेंजर အခွင့်အရေးလှုပ်ရှားတဲ့ Arkan Project ရဲ့ Director Chris Lewa ကတော့နိုဝင်ဘာ20နဲ့21ရက်တွေမှာလေနစင်းဘင်္ဂလားဒေ့ရှ်ကနေထွက်ခွာသွားကြောင် AFP ကိုအတည်ပြုထားပါတယ်။လေစင်းမှာလူ100လောက်တင်ဆောင်ပြီးဒုတိယလေမှာတော့လူ150လောက်ပါသွားတယ်ဆိုပါတယ်။လူ100ဝန်းကျင်ပါတဲ့တတိယမြောက်လေစီးကတော့နိုဝင်ဘာ23ရက်ကျန်တာပရီနေ့ညမှာထွက်ခွာသွားတယ်လို့ Ranger ဒုက္ခသည်တွေကပြောပါတယ်။အခုလေတွေထွက်တဲ့လမ်းကြောင်းကရေတက်ကင်းလှည့်တာတွေကိုရှောင်တိန်နိုင်တဲ့ကျွမ်းကျင်တဲ့မှောင်ခိုသမားတွေကစီစဉ်ပြေးဆွဲတာလို့အမည်မဖော်လို့တဲ့ဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရ ेंजर တခုကတူကပြောပါတယ်မောင်ခိုသမားတွေကဘင်္ဂလားဒေ့ရှ်နဲ့မြန်မာရေပိုင်နဲ့ကြားကလမ်းကြောင်းမှာလင်ငယ်လေးတွေအသုံးပြုပြီးစတင်ထွက်ခွာတာပါအဲ့ဒီနောက်ပင်လယ်ထဲရောက်မှပိုးကြီးတဲ့သင်္ဘောတွေအသုံးပြုတယ်လို့ဆိုပါတယ်ဒီလှေတွေဟာဘင်္ဂလားဒေ့ရှ်ကနေမိုင်းတစ်ထောင်ကျော်လောက်ဝေးတဲ့အင်ဒိုနီးရှားကိုလာမဲ့သတင်းပတ်နှောင်းပိုင်းမှာရောက်ဖို့မျှော်လင့်ရပါတယ်အင်ဒိုနီးရှားမှာဒုက္ခသည်တွေကိုလွယ်လွယ်ကူကူနဲ့ပြန်လည်နေရာချပေးလို့ရိုဟင်ဂျာတွေကအင်ဒိုနီးရှားကိုလုံခြုံတဲ့နေရာဖြစ်ရှုမြင်ကြတယ်လို့လည်းဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းကရိုဟင်ဂျာတွေကပြောထားပါဗျ။